VOA မြန်မာပိုင်းရဲ့ blogger တွေပြောသပြအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆုမြတ်မောမှာ COVID-19 ကပ်ရောဂါကြောင့်ပြောင်းလဲသွားတဲ့ new normal အခြေအနေတွေထဲမှာပညာသင်ကြားမှုပိုင်းလည်းတစ်ခုပါဝင်ပါတယ်။မြန်မာနိုင်ငံမှာလောလောဆယ်ကျောင်းတွေပိတ်ထားပြီးမြဲပညာအဆက်မပြတ်အောင်အပြင်ကျူရှင်တွေဆက်လက်သင်ယူနေကြတဲ့ကျောင်းသားတွေရှိပါတယ်။အဲ့လိုကျောင်းသားတွေကိုတင်ပြပေးနေတဲ့သင် guide teaching guide ဆရာမတယောက်ရဲ့ new normal စိန်ခေါ်မှုတွေကပါရပါလေ။ရန်ကုန်မြို့ကအထက်တန်းကျောင်းသားတွေအတွက် teaching guide လုပ်ပေးနေတဲ့ဆရာမဒေါ်ရင်မြတ်တွေက covid ကြောင့်ပြောင်းလဲသွားတဲ့အခြေအနေကိုအခုလိုမျှဝေပြောပြပါရယ်
။အရင်အခြေအနေတွေကကြတော့ကျောင်းသားတွေကကိုနဲ့အနီးကပ်တစ်နေလုံးပန်းအိမ်မှာရှိပြီးတော့အတူတူစာမရလဲစာချက်ခါးအနီးကပ်ရှင်းပြတယောက်မျက်နှာတယောက်ကြည့်ပြီးသင်ရတဲ့ခါကျတော့ပိုအဆင်ပြေတယ်။အခုကတော့ဟို online ကနေသင်ရတဲ့ခါကျတော့ပထမလှိုင်းမှတော့လဲစံတော်ဝါနဲ့စတင်တယ်ဒါပေမဲ့ဟိုဒီအနီးကပ်တင်ရတော့မထိရောက်ဒါပေမဲ့ဒီဒုတိယလှိုင်းမှာကျတော့ဟိုမဖြစ်မနေတင်ရမယ်ခလေးလောက်ပဲယူပြီးတော့တင်ပြီးတော့ဟိုဘယ်လိုတင်ရတာခက်တဲ့အခါကျတော့ရွေးချယ်ပြီးတော့လူနည်းဆိုပဲနည်းနည်းပဲတင်တော့တာပေါ့တင်ရတာတော့ဟိုအရင်လိုမျိုးတော့အဆင်မပြေဘူးအားမရဘူးပေါ့တင်ရတာအခုတင်တဲ့ခလေးတွေကိုမေးကြည့်တဲ့အခါကျတော့လေသူတို့ကအွန်လိုင်းနဲ့တင်ရတာအားမရဘူးဒီချက်ဒီရှိတဲ့၁၀ရောက်လောက်ကလည်းအားမရဘူးအွန်လိုင်းနဲ့မတင်ချင်ဘူးဆိုတော့ကလေးအဖြေတွေပဲကျမတို့ပြန်ရတယ်
ဆိုတော့ပြောရမယ်ဆိုတာဟိုစာတင်တဲ့ခါမှာနှီးပညာကိုအားကိုးရတဲ့ခါမှာဟိုအခက်အခဲတွေရှိတယ်ဆိုတဲ့သဘောပေါ့
ဟုတ်တယ်နှီးပညာအားကိုးဒါပေမဲ့လည်းဒါအကောင်းတဲ့ဘက်ကိုရွေးတာပဲဒါပေမဲ့တော့ကိုကတော့နည်းနည်းလိုက်ရတာတော့ဟိုကျိုးပြီးလိုက်နေရတာပေါ့လေဒီခါလာမှာဆိုတော့
အော်ရောကျောင်းသားတွေဘက်ကရောသူတို့တွေရဲ့အဲ့လိုခုလိုမျိုးပေါ့နော်ဆရာမပြောသလိုပဲစောစောဆိုရင်တော့ဆရာမကိုယ်တိုင်ဘေးမှာအနီးကပ်တင်ပေးတယ်နောက်အခုကျတော့ဆရာမမမြင်ရတဲ့ဟိုတယောက်တနေရာဇေယျနေပြီး online ကနေတင်ရတဲ့အခါမှာကျောင်းသားတွေဘက်ကသူတို့ရဲ့ဒီစာအပေါ်မှာစိတ်ဝင်စားမှုရောဘယ်လိုပြောင်းသွားတာတွေ့ရလဲရှင
်ကျောင်းသားတွေကတော့စိတ်ဝင်စားမှုကတော့ကျောင်းလက်မဖွင့်တဲ့အခါကျတော့ game တွေကဆော့ကြတခါဟိုတခါကျရင်ဆိုရင်ဖုန်းကြီးဖွင့်လာပြီးတော့ကိုကတင်နေသူတို့ကကြားချင်မှကြားမှာပေါ့နော်အဲ့လိုမျိုးဟိုဖုန်းဖွင့်လာပြီးတော့လှုပ်ချင်တာလှုပ်နေတာမျိုးလည်းရှိတယ်။အဲ့ဒါကြတော့ကိုကအဲ့ဒါကြောင့်မလို့ဟိုလူတိုင်းကိုပတ်စံရအောင်မတင်မနဲ့ဟိုတကယ်စာလိုချင်တဲ့လူတကယ်လှုပ်တဲ့လူလောက်ပဲကိုကရွေးပြီးတော့အဲ့ဒါကိုထိထိရောက်ရောက်ကလေးပေါ့တင်နေရတယ်။ပြီးတော့မိဘတွေကလည်းဟိုဒီကာလမှာကြောင့်ဟိုငွေကြေးကိုချင်းချင်ရတဲ့အခါကျတော့ဘယ်လိုခေါ်မလဲရွေးချယ်ရတာပေါ့တချို့ဆိုရင်ဝိုင်းကျူရှင်ကိုနားလိုက်ကြတာပေါ့ဝိုင်းကျူရှင်ကိုနားပြီးတော့ဆရာမပဲဟိုအနီးကပ်ကင်လာတော့အမပဲနည်းနည်းမေးပြီးတော့ခေါ်သွားပေးပါသူတို့လည်းဟိုအင်ကမ်းပေါ်မှာမူတည်ပြီးတော့အလုပ်လုပ်ရတဲ့ခါကျအဲ့ခါကျတော့ကိုကစိတ်ဖိစီးမှုလည်းပုံများတယ်တာဝန်လည်းပုံများလာတယ်ဆိုတော့အဲ့လိုလေအခက်အခဲတွေအမျိုးမျိုးရှိရင
်တနေ့ကျောင်းသားတွေကိုတယောက်နဲ့တယောက်ဟိုတနေရာစီမှာလည်းဖြစ်မှာပေါ့နော်အဲ့လိုဟိုအွန်လိုင်းကနေပြီးတော့တင်နေရတဲ့ပုံစံပေါ့အတွေ့အကြုံတော့ဆရာမပြောပြပါလား
အွန်လိုင်းကတင်ရတာမနေ့ဆိုရင်ဟိုနောက်ကျမှတို့တဲ့ကလေးဆိုရင်မနေ့တန်းလောက်မှာစလိုက်ပင်ဆိုရင်တန်းတူ12မှာတစ်ခေါက်တင်တင်ပြီးွားရင်တို့ break time ပေးပြီးတော့ခါ 2pm လောက်ကျရင်တစ်ခါပြန်ခေါ်ပြီးတော့တစ်ခါပြန်စစ်ခုနစာတွေကိုပြီးွားရင်ဆိုရင်အာဒါလေးတွေပြန်လှုပ်ထားလိုက်ပါအောင်ဒီချက်တော့9နိုင်ကျရင်တစ်ခါပြန်ပြီးတော့အဲ့စာတွေလှုပ်ထားလာပြန်စစ်မယ်ဆိုတနေ့ကို3ခါလောက်ပြန်တွေ့ရတယ်ကျမကတော့အချိန်များပေးပြီးတော့ဘာသာစုံလှည့်ပြီးလှုပ်ရတဲ့ခါကျတော့တနေ့လုံးလည်းမနာရဘူးဆိုတော့သူကရီမန်းချစ်ကြီးတဲ့ကလေးတွေပါသူကကြောက်ဟို all the logic နဲ့အမှတ်900ကျော်ကျင်တဲ့ကလေးတွေပေါ့လေအဲ့ဒီကလေးတွေကိုပဲကိုကလောလောဆယ်တင်တော့သူတို့အဲ့လိုတော်တဲ့တကယ်စာလုပ်တဲ့ကလေးတောင်ခံရတာတစ်ခါတစ်ခါကြာရင်အင်စာမပြီးတာတို့ဟိုမလုပ်ဖြစ်တာတို့အဲ့ဒါဆိုချော့တစ်ခါ6တစ်ခါလုံးရတယ
်ဆရာမဒီချင်းခိုင်တယောက်အတွက်ကတော်တော်လေးအခုချိန်မှာတော့တော်တော်မလွယ်တဲ့အခြေအနေ
ဖြစ်နေခဲ့ဖြစ်ပါတယ်ဟုတ်ကဲ့ဟိုအနီးကပ်တင်တဲ့လူဆိုတော့လေအဝေးကနေဥမာဟို session ဆရာဆိုရင်ဒါတင်လိုက်ပြီးတော့သူတို့လောက်တာမလောက်တာသူတို့ဟို session ဆရာတွေမှာလည်းလောလောဆယ်တော့ခက်ခဲဖြစ်နေတယ်ဥမာကျမတို့နာမှာတော့တင်ချဆရာတို့ပါလို့ဆိုလဲအဲ့လိုပဲ online ပေါ်တင်ရတဲ့ခါကျတော့ assignment တွေလည်းသူတို့ကလက်ခံလို့မရဘူးလောလောဆယ်မှာပို့ဆိုးသွားတော့ assignment လည်းမလုပ်ရ tutorial တွေလည်းမဆက်ရတဲ့ခါကျတော့ကျောင်းသားတော်မှာပဲအယောက်40ရှိတဲ့ section မှာဆိုရင်ကျောင်းသားအယောက်ခုဆိုရင်20လောက်ပဲကျန်တော့တယ်တော်တော်များများ online class တီတောင်မှတဝက်လောက်ရော့ရော့သွားတယ်ရှင်ဟိုကမောက်ကမောက်တော့ဖြစ်နေတာပေါ့လောလောဆယ်မှာ
ဘာလို့ဆို online နဲ့သင်ရတယ်ဆိုတာကလည်းခုနပြောသလိုပေါ့နော်ဒီ internet ဆက်သွယ်မှုတို့ဘာလို့အားလုံးဒီလို
ဟ
ိုလိုအပ်ချက်တရားရှိတာဟုတ
်ဟုတ်ကဲ့ line ကလည်းဟိုတစ်ခါတစ်ခါကြာရင် line သုံးတာများ line ကြတာနဲ့ဟိုတချို့ကြတော့လည်း line မကောင်းဆိုပြီးတော့တစ်ခါထပ်ပြီးတော့အပေါ် charges တွေဖုန်းပြင်ထည့်ပြီးတော့သူတို့ခင်ဗျာသင်ရတော့လည်းတချို့ဆိုအဆင်ပြေမှာမဟုတ်ဘူးကျမတို့ဒီလိုမျိုးငွေကြီးအဆင်ပြေတဲ့ကလေးတွေကြတော့နည်းနည်းပိုကောင်းတာပေါ့ဟိုလိုမျိုး ဘေးသာအဲ့လောက်သာတုံးနေရမယ်နေ့တိုင်းသုံးရမယ်ဆိုရင်တော့လည်းသိအဆင်မပြေဘူး Wi-Fi တွေကလည်းတစ်ခါတစ်ခါကျရင်လိုင်းကမကောင်းရှင်အဲ့လိုမျိုးလည်းရှိရင်
အခုဒါဆရာမပြောပြသွားသလိုဆိုလို့ရှင်ဆက်စွာပြောသူဆိုရင်ဒီလိုမျိုး teaching guide တွေနဲ့သင်တဲ့ကလေးတွေနောက်ဒီ tuition session တွေနဲ့ယူတဲ့ကလေးတွေဆိုတာကဘာပဲပြောဟိုငွေကြေးတတ်နိုင်ပြီးတော့ပြင် tuition ယူတဲ့ကလေးမျိုးတွေပေါ့နော်အဲ့လိုကလေးမျိုးတွေတောင်မှအခုလိုမျိုးဒီ internet ပေါ်ကနေ online ကနေသင်ရတာမျိုးမှအခက်အခဲရှိတယ်ဆိုတော့ဒီလို tuition မျိုးတွေလည်းမရှိဘူး teaching guide တွေဘာလည်းမရှိတဲ့ကလေးမျိုးတွေအတွက်ဘလောက်ထိဒီသူတို့ရဲ့ပညာရေးကိုထိခိုက်သွားမယ်လို့ဆရာမအနေနဲ့ဟိုခန့်မှန်းလို့ရလဲရှင့်အခုလိုမျိုး covid ဖြစ်တဲ့အခြေအနေကြောင့်ကျောင်းတွေလည်းပိတ်လိုက်ဖွင့်လိုက်အခြေအနေမှာကျောင်းသားတွေရဲ့ပညာရေးကိုဘလောက်ထိထိခိုက်တယ်လို့ဆရာမအနေနဲ့မြင်ပါလဲရှင့်
ကျောင်းသားတွေပညာရေးကတော့တော်တော်ထိခိုက်မှာပါ။ဒါပြလို့ဆိုအပေါ်ကအသက်တန်းလွာအများကြီးပန့်ပိုးနိုင်တဲ့ဟိုဟာ3ပုံ2ပုံလောက်ပဲရှိမှာပါ။3ပုံ2ပုံလောက်တောင်မရှိနိုင်ဘူး။အဲ့တော့ဟိုပုံမှန်လူဒန်းစားတွေအတွက်ကြတော့ဒီ online ပညာရေးကအဆင်မပြေနိုင်ဘူးရှင့်။ဟိုကျွန်တော်မြန်မာနိုင်ငံအနေနဲ့ကြတော့လေအဲ့ခါကျတော့ထိခိုက်ထိကိုထိခိုက်ပါတယ်ဒါကတော့အများကြီးထိခိုက်ပါတယ်။နောက်စီးပွားရေးအရာလည်းမိဘတွေကကြက်တဲတဲ့ခါကျတော့လိုရာရင်နဲ့မလိုရာရင်နဲ့ short ပေါ်ပြီးဖယ်ရတဲ့ခါကျတော့များသောအားဖြင့်ကလေးတွေကပံ့ပိုးပေးနိုင်လေကောင်းလေဖြစ်တဲ့ခါကျတော့ထိခိုက်ဖို့ကတော့80%လောက်သေချာရှင့်
ရန်ကုန်မြို့မှာ teaching guide ဆရာမလုပ်နေတာအနှစ်30လောက်ကြာပြီဖြစ်တဲ့ဆရာမဒေါ်ရင်မြတ်နွယ်ဖြစ်ပါရဲ့ရှင်ပညာရေးသင်ရိုးသစ်ပြောင်းချိန်မှာ covid ကရောဂါဖြစ်လို့အခက်တွေ့နေကြတဲ့မြန်မာနိုင်ငံကအထက်တန်းကျောင်းသားတွေကြားမှာဒီနှစ်အတွက်ကျောင်းတွေဆက်တိုက်ပိတ်ထားမှာလားစာမေးပွဲဖြေရမှာလားဆိုတဲ့မေးခွန်းတွေနဲ့ပို့ပြီးတော့မရေမရာဖြစ်နေကြတယ်လို့ပြောပါရဲ့ရှင်ကျွန်မစုမြတ်မောင်ပါ